ကမ္ဘာကယောဂကြောင့်ထိခိုက်မှုကြီးကြီးမားမားရှိခဲ့တဲ့အသေးစားအလက်စားလုပ်ငန်းတွေအတွက်ဒုတိယအဆင့်အင်းနဲ့မြန်မာငွေ64ဘီလီယံခန့်နဲ့ချင်းငွေချပေးသွားဖို့အစိုးရကစီစဉ်ထားတာကိုဒီမမေခါကစူးစီးတင်ပြပေးသွားပါမယ်ကဲ့သို့အလွန်စီးပွားရေးကုစားမှုအစီအစဉ်အနေနဲ့ကိုဗစ် -19 တုံ့ပြန်ရေးရန်ပုံငွေရထားကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့ချင်းငွေတွေချပေးတာရှိနေပြီးဒီချင်းငွေထောက်ပံ့တဲ့အစီအစဉ်ဟာမြန်မာအစိုးရရဲ့ကိုဗစ် -19 စီးပွားရေးကုစားမှုအစီအစဉ်ကြီးရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အဲ့ဒီအစီအစဉ်အတွက်မြန်မာအစိုးရကကျပ်ငွေဘီလီယံ100ကျော်ကြေးထားပြီးဒီထက်လည်းပိုမိုတုံးဆွဲသွားဖို့ပြင်ဆင်နေချိန်မှာပဲအခုတခါမှာဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကနေ2015ခုနှစ်ကစတင်ခဲ့တဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေရဲ့ငွေကြေးဘဏ္ဍာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုပြန်လည်ပြင်ဆင်ကူညီထောက်ပံ့ဖို့စီစဉ်လှုပ်ဆောင်လာပဲဖြစ်ပါတယ်ဒိုက်ကာရဲ့ချင်းငွေသက်မှတ်ချက်အရဆိုရင်လုပ်ငန်းတွေအနေနဲ့အာမခံပစ္စည်းထားချရမှာဖြစ်ပြီးအဲ့ဒီပစ္စည်းအပေါ်မှာမူတည်ပြီးတော့ချင်းငွေထုတ်ပေးသွားမှာဖြစ်ပါတယ်။အတိုးနှုန်းဟာ 5.5 ကိုင်နှုန်းကနေ 10 ကိုင်နှုန်းဖြစ်ကချင်းငွေတက်တန်းကတော့ 3 နှစ်ကနေ 5 နှစ်ထိရှိတယ်လို့ဆိုပါတယ်။မြန်မာကျပ်ငွေ64ဘီလီယံရထားတဲ့ဒီအစီအစဉ်မှာလုပ်ငန်းတွေအနေနဲ့အများဆုံးကျပ်တန်း300ထိချိနိုင်တယ်လို့ဖော်ပြထားပါတယ်။ဒီလုပ်ငန်းစီစဉ်တွေနဲ့ပတ်သက်လို့ UMSCCI အထူးတွေတွဲပတ်အတွင်းရမှုဦးရင်းကတော့
ငဘူတော့ကတော့ကျွန်တော်တို့ကဟိုဒီကြိမ်ချီးပြီးွားရင်ထပ်ပြီးတော့ချီးလို့မရတော့ဘူးပေါ့နော်ဒါပေမဲ့အခု program မှာကျတော့သူကငဘူကဒီကြိမ်ချီးထားပြီးတာဖြစ်ပေမဲ့လေတကယ်လို့အဲ့လုပ်ငန်းကတကယ်ခုနပြောလို့ထိခိုက်နေတာမျိုးရှိတယ်အလားအလာလေဟိုဒါပေမဲ့ထိခိုက်နေတာမျိုးရှိမယ်မကြခင်မှာပြန်ပြီးတော့အလားအလာလေပေါင်းလာနိုင်တယ်ပြန်ဆက်နိုင်တဲ့အခြေအနေကြီးရှိတယ်ဆိုရင်အဲ့လုပ်ငန်းတွေကိုသူတို့ထပ်ချီးမယ်ဆိုတဲ့သဘောမျိုးလေးတွေရှိတယ်ပေါ့နော်
အစိုးရအနေနဲ့ပထမအဆင့်ချင်းငွေထုတ်ချေးကြတာမှာလုပ်ငန်းကြီးတွေကအများစုရခဲ့ပြီးအသေးစားနဲ့အလက်စားလုပ်ငန်းအများစုကချင်းငွေမရဘူးလို့ဝေဖန်တာတွေထပ်ပေါ်နေခဲ့ပါလေ။အချို့သောလုပ်ငန်းတွေအတွက်ကအစိုးရချထားတဲ့စီမင်းစီကံတွေကတန့်တက်ချက်တွေဖြစ်နေတာတွေလည်းရှိလာမို့ချင်းငွေရဖို့အခက်အခဲတွေရှိနေတယ်လို့ပြောကြပါလေ။ချင်းငွေရဖို့အခက်အခဲတွေရှိနေတဲ့လုပ်ငန်းရှင်တွေထဲမှာမိပညာ level မှာထူးချွန်အောင်မြင်တဲ့အမျိုးသမီးလေးဖြစ်မြန်မာနိုင်ငံမှာကမ္ဘာကအသိမှတ်ပြုထားတဲ့ကမ္ဘာအမြင့်ဆုံး digital တီထွင်ဖန်တီးမှုထူးချွန်စုရထားသူ360ပညာရေးအထောက်အကူပြုလုပ်ငန်းရဲ့ CEO အမှုဆောင်အရာရှိချုပ်စွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်တဲ့မလလဝင်းလည်းပါဝင်နေပါတယ
် criteria တွေကနည်းနည်းဟိုမိပညာကုန်ပြီးသဘောတရားကိုနားလည်တဲ့ criteria တွေနဲ့မဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကအောင်မဝင်ဘူး။ criteria တွေရှိလို့ရပါတယ်။စံနှုန်းတွေရှိလို့ရတယ်။စံနှုန်းတွေကဖြစ်စနစ်ကိုတော့ထင်ထားဖို့လိုတာပေါ့နော်။ဖြစ်စနစ်ကိုထင်ထားဖို့အတွက်လည်းဒီလိုမျိုးဟိုကစီးပွားရေးမှာရှိနေတဲ့လူတွေကသိဖို့နားလည်တဲ့လူတွေပုံများဖို့လိုတယ်။သူတို့ကိုယ်တိုင်ကလည်းရေးရေးတင်းတင်းသင်ရရမယ်ပေါ့နော်။စနစ်ကိုထင်ထားဖြစ်စနစ်ကိုထင်ထားတဲ့စံနှုန်းတွေဝင်ပါလာအောင်ဆိုလို့ရှိရင် comedy ရဲ့ criteria တွေကပါလာအောင်သူတို့လုပ်ပြီးတင်လုပ်ပြီးရမော။ပို့ပြီးတော့အစ30ကအစ20ကျိုးစားမယ်ကာလမှာဟိုခိုင်ကြီးရလွဲနေအဲ့လိုမျိုးတော့ဟို exception to the rule ဆိုတာလည်းမရှိဘူးဒါပေမဲ့ရှိရရှိရဲ့အဲ့ဒါကဟိုအချင်းချင်းချီချူရှောက်ရှောက်တဲ့ရှိမှရှိသွားတယ်ပေါ့ကျွန်တော်တို့လိုမျိုးဘောင်မွေတဲ့ဟာတွေကိုပေးဖို့ဟာကြတော့ exception to the rule မရှိချင်တယ
်အသေးစားလက်စားဖွံ့ဖြိုးတိုးတက်ဖို့အကြံပေးအနေနဲ့လှုပ်ဆောင်နေသူလည်းဖြစ် SMEBI စီးပွားရေးသင်တန်းကျောင်းတစ်ခုကိုတူတောင်းထားသူလည်းဖြစ်တဲ့ဦးစိုးဟင်းကတော့တယောဂါဆိုကြီးကအချိန်ဘယ်လောက်ယူတော်မလဲဆိုတာသိဖို့ခက်ခဲနေတဲ့ဒီချိန်မှာစီးပွားရေးလုပ်ငန်းတွေရှင်တန်နိုင်ဖို့ဆိုရင်ဒေတာတိကျတဲ့အချက်လက်တွေနဲ့ငွေကြေးထောက်ပံ့နိုင်ဖို့လိုအပ်တယ်လို့သုံးသပ်ပါတယ
်။ Yeah, business plan ကိုဖြစ်နိုင်ရည်ရှိတာပေါ့နော်။ဖြစ်နိုင်ရည်ရှိတဲ့လက်ရှိ run နိုင်တဲ့ business တွေကိုရှင်းလို့အမှန်တကယ်ဖြစ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုချပေးရင်ဟိုကောင်းလာမယ်
။ဟုတ
်။ဒါပေမဲ့အဲ့ဒီဟာကိုချပေးဖို့လို့အတွက်ကစစ်ဆေးမဲ့အဖွဲ့အစည်းတွေလိုအပ်တယ်ပေါ့နော်။အဲ့ဒါလေးတစ်ချက်ကလိုအပ်ချက်လေးရှိတယ်။သူတို့ကတကယ်စီးပွားရေးလုပ်နေတာလဲ။အဲတကယ်ဟို on paper မှာပဲတကယ်လုပ်နေတာလား။အဲ့မှာလုပ်တာလားဆိုတော့တေချာသိဖို့လိုတာ။ဒါကြောင့် MSME SME ကိုနာမည်သုံးပြီးတော့လုပ်စားနေတဲ့လူတွေအများကြီးရှိတယ်
။မြန်မာနိုင်ငံမှာအသေးစားအလက်စားလုပ်ငန်းတွေဟာတနိုင်ငံလုံးရဲ့စီးပွားရေးလုပ်ငန်းအားလုံးပေါင်းရဲ့69ရာခိုင်နှုန်းရှိပြီးစီးပွားရေးကဏ္ဍတစ်ခုလုံးအတွက်ရေးပါတဲ့လုပ်ငန်းစုတစ်စုလည်းဖြစ်ပါရဲ့ရှင်။ကျွန်မမိခါပါရန်ကုန်ကနေတင်ပြပို့ထားတာဖြစ်ပါတယ်။